မြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်အတွင်ပဋိပက္ခဖြစ်ခဲ့တဲ့လူမှုအတိုင်းဝိုင်းနှစ်ခုကိုခွဲခြားထားတဲ့မူဝါဒကြောင့်မွတ်စလင်လူမှုအတိုင်းဝိုင်းတွေအတွက်ကျန်းမာရေးဆောင်ရှောက်မှုအားနည်းလာပြီးတော့ထိခိုက်မှုတွေရှိလာနေတယ်လို့ MSF နေကြားမဲ့ဆရာဝန်များအဖွဲ့ကထုတ်ပြန်ပါတယ်MSF ရဲ့မြန်မာဌာနအဖွဲ့ဟာအဲ့ဒီဒုက္ခသည်တွေကိုအကူအညီပေးလျက်ရှိရမှာတော့သူတို့ကြုံတွေ့သိမြင်ရတဲ့အခြေအနေတွေပေါ်မှာအခုလိုထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ကိုသားညုံကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ရှင်
။ MSF အဖွဲ့အနေနဲ့မကြာသေးခင်ကပြိပခါတွေကြောင့်မလို့တိတ်ရှောင်နေရတဲ့ဒုက္ခသည်စခန်းတွေနဲ့ပြိပခါတွေဖြစ်ခဲ့တဲ့ဒေသတွေကိုတွားရောက်ခဲ့ပြီးတော့သူတို့ရဲ့တွေးရှိချက်တွေအရအဲ့ဒီမှာဒီကျွေးရချို့ဟာကျမရေးဆောက်ရှောက်မှုအပါအဝင်အခြေခံဝန်ဆောင်မှုတွေဖျက်တောက်ထားခံရတယ်လို့ဖြစ်ပြီးတော့ကျွေးရထဲမှာနေတဲ့ပြည်သူတွေမှာလည်းတွားရည်လာရည်ကအစပိတ်ပင်ခံရတယ်လို့ဖြစ်နေတယ်ဆိုတာကိုတွေ့ရတဲ့ကြောင်း MSF ကနေပြီးတော့ထုတ်ပြန်တာပါ။အာနာမဏိဘက်ကတွားရည်လာရည်တားမြစ်ကန့်သတ်မှုတွေရှိတယ်လို့ပဲတချို့ကလည်းသူတို့ကိုယ်တိုင်အပြင်ထွက်ပြီးတော့တွားလာဖို့စိုးရင်ကြောက်လန့်နေကြတယ်လို့ MSF ကပြောပါရယ်။ဒီအခြေအနေဟာကျန်းမာရေးအခြေအနေပေါ်မှာပါတက်ရောက်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ MSF ရဲ့စိုးရင်ချက်ကို MSF ရန်ကုန်ရုံးကဒုတိယကြီးကဲ Vicky Hopkins က View မြန်မာပိုင်းကိုပြောပါရယ
်။ Currently the government are applying what they call a separation policy, which is designed to keep communities apart. But what we're very concerned for.
ဒီမူဝါဒကြောင့်ကျမရေးဆောင်ရှောက်မှုအစီအစဉ်တွေကိုထိခိုက်မှာကိုကျမတို့စိုးရိမ်ပါတယ်။အားလုံးသိတဲ့အတိုင်းပြည်ပကကြောင့်ရခိုင်ပြည်နယ်တွင်းမှာထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တွေဟာသသိန်း4000လောက်ခန့်မှန်းကြီးရှိပါတယ်။ဒီလိုဒုက္ခသည်တွေအပြင်သွားလာမရအောင်ကြေးရွာတွေမှာပိတ်ခံထားရတဲ့လူတွေလည်းရှိပါတယ်။သူတို့ဟာပြီးခဲ့တဲ့ဇွန်လကတည်းကဆိုရင်အခြေခံလူအပ်ချက်ဝန်ဆောင်မှုတွေမရကြပါဘူး။ဒါဟာကျန်းမာရေးအတွက်စိုးရိမ်စရာအခြေအနေပါ။တားဖွားဆရာမတွေမရကြသလိုဆေးရုံစည်းကမ်းတွေကိုလည်းတွားလို့မရဖြစ်နေပါတယ်။အထူးသဖြင့်တော့ရေးပေါ်အခြေအနေမှာမြို့နယ်ဆေးရုံတွေကိုပါဆက်သွယ်လို့မရတော့တာပါ
။မြမအစုအနေနဲ့ဒုက္ခသည်စခန်းတွေကိုအကူအညီပေးကိစ္စတွေမှာနိုင်ငံတကာကိုခွင့်ပြုထားတယ်လို့နိုင်ငံတကာကလည်းဒုက္ခသည်စခန်းတွေကိုပို့ပြီးတော့အာရုံထားကြတယ်လို့ MSF ကပြောပါရယ်။အိမ်တွေပျက်စီးပြီးတော့မိသားစုဘဝအခြေအနေတွေရိမ်းရိုင်းခဲ့ရတဲ့ဒီဒုက္ခသည်တွေကိုကူညီဖို့ပို့ပြီးတော့စိတ်ဝင်စားတာလည်းသဘောကျတယ်လို့ပြောပါရယ်။ဒါပေမဲ့လည်းဒုက္ခသည်စခန်းတွေအတွင်းမှာမဟုတ်ဘဲနဲ့အပြင်ဘက်ကြေးရွာတွေမှာတွာလာမြားပိတ်မိနေတဲ့လူတွေမှာလည်းလိုအပ်ချက်တွေရှိနေတယ်ဆိုတာကိုသတိမပြုမိကြဘူးလို့ Vicky Hopkins က view ကိုပြောပါရယ
်။ So the IDPs undoubtedly need support.There are also very large pockets of people outside of the IDP population. And
ဒီဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတယ်ဆိုတာကတော့တန်တရားဖြစ်စရာကိုမရှိပါဘူး။ဒါပေမဲ့ဒုက္ခသည်တွေအပြင်စခန်းတွေမှာမဟုတ်ကြပေမဲ့လို့လေဒုက္ခတွေ့နေကြတဲ့လူတွေလည်းအတော်များများရှိနေပါသေးတယ်။အများစုကတော့အဲ့ဒီဒုက္ခသည်စခန်းတွေကိုပိုပြီးအာရုံထားကြတာတွေ့ရပါတယ်။ဒါကြောင့်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေအပြင်စခန်းတွေမှာမဟုတ်ပဲကြေးရွာတွေမှာပြိမိနေကြသူတွေကိုလည်းအာရုံထားကြဖို့အရေးကြီးပါတယ်။ဒီလူတွေနဲ့လုံခြုံရေးကြောင့်ဆိုပြီးမြို့နယ်ဆေးရုံဆေးခန်းတွေကိုတွားရောက်ခွင့်မရကြဘူးဆိုရင်အဲ့ဒီအစားကျန်းမာရေးဆောက်ရှောက်မှုတွေဘယ်လိုပြီးမလဲဆိုတာအဖြေရှာဖို့လိုပါတယ်
။စစ်တွေမျိုးအပြင်ဘက်မှာရင်ဒီဒုက္ခတွေမဟုတ်ပဲနဲ့ကြေးရွာတွေအတွင်းမှာပြိမိနေတဲ့မွတ်စလင်3,000-2,000လောက်ရှိမယ်ဆိုပြီးတော့ MSF ကခန့်မှန်းပါတယ်။သူတို့ရဲ့အခြေအနေဟာစူးစူးဝါးဖြစ်နေပြီးတော့ပြီးခဲ့တဲ့ရက်ပိုင်းလပိုင်းတွေအတွင်းမှာဒီမြို့နယ်ပြည်သူစည်းရုံးကိုမပို့နိုင်လို့ရော်ထဲမှာပဲတည်ဆုံခဲ့ရသူတွေလည်းရှိခဲ့တယ်လို့ MSF ကပြောပါရယ်။တချိန်တည်းမှာပဲဒီမိုးရွာတွေဝင်လာပြီးမဟုတ်လို့ယောဂဗေဒတွေနဲ့အာဟာရချို့တက်မှုတွေတိုးများဖြစ်လာနိုင်ကြအပေါ်မှာလည်းစိုးရိမ်စရာရှိတယ်လို့ MSF ရန်ကုန်ရုံးဒုတိယကြီးကဲ Vicky Hopkins က view ကိုပြောပါရယ
်။ The rainy season is about to start. We've already had some light rains in Rakhine that have done quite some damage.
အခုဆိုရင်မိုးရသည်ကစလာနေပါပြီ။မိုးနည်းနည်းစရွာတာကြောင့်ဒုက္ခသည်စခန်းတွေမှာအပျက်စီးတချို့ရှိလာပါပြီ။မကြသေးခင်ကအပူမုန်တိုင်းကြောင့်လေရေလွှမ်းမှုတချို့လည်းရှိခဲ့ပါတယ်။ဒီလိုရာသီဥတုဆိုးလာတာကြောင့်ကျန်းမာရေးအခြေအနေတွေပေါ်မှာပိုပြီးထိခိုက်သက်ရောက်မှုတွေရှိလာနိုင်ပါတယ်။အခုဆိုဝင်ရောဂါတွေဖြစ်လာတာကိုတွေ့နေရပါပြီ။ဒါပြင်ကုသရောဂါတွေဖြစ်လာမှာကိုစိုးရိမ်ရသလိုအဟာရဓာတ်ချို့တဲ့မှုတွေလေးဖြစ်လာနိုင်ပါတယ
် MSF နေစည်းမချဆောင်များအဖွဲ့အနေနဲ့ရခိုင်ပြည်နယ်ထဲမှာဟိုးဆယ်စုနှစ်တွေကလေးကကျမရဲ့အကူအညီပေးလုပ်ငန်းတွေကိုလုပ်ကင်ခဲ့ပြီးတော့အထူးသဖြင့်တော့ဒီ HIV AIDS TB အဆုတ်နာယောဂါငှက်ဖျားယောဂါကုသရေးနဲ့ကိုဝင်ဆောင်တားဖွားလုပ်ငန်းတွေအပေါ်မှာအဓိကထားပြီးတော့ကူညီဆောင်ရွက်ပေးခဲ့ပါတယ် ဒါကြောင့်လည်းပဲဒီပြီးခဲ့တဲ့တစ်နှစ်ကျော်လုံးကလူမျိုးရေးအကြမ်းဖက်ပြစ်ခါတွေကြောင့်ရခိုင်ပြည်နယ်အတွင်းကအဲ့လူမျိုးတို့အလေးထားလှုပ်ဆောင်နေတဲ့ကြမ်းမာရေးကိစ္စတွေမှာထိခိုက်သက်ရောက်မှုတွေတွေ့လာရတယ်ဆိုပြီးတော့ဒီကနေ့ပဲကြီးညာချက်ထုတ်ပြန်သွားတာဖြစ်ပါတယ်ခင်ဗျာ။